ဘာတဝါလူသားပေါင်း80နီးပါးအိုးအိမ်စွန့်ခွာထွက်ပြေးရတဲ့ဒုက္ခသည်တွေဖြစ်နေထိုင်နေကြရသလိုမနေ့ကတည်းကထဲမှာပဲလူဆယ်သားအိုးအိမ်စွန့်ခွာထွက်ပြေးကြရတာဟာစိုးရိမ်ထိတ်လန့်စရာအခြေအနေဖြစ်တယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကဇွန်လ20ရက်ကမ္ဘာဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ်
On World Refugee Day, we pledge to do everything in our power to end the conflict and persecution.
ဒါကြောင့်ဒုက္ခသည်တွေတူပါလာစေတဲ့အကြောင်းရင်းတွေဖြစ်တဲ့ပြည်ပခရင်နဲ့ဖိနေမှုတွေရပ်ဆိုင်းသွားအောင်ကျွန်တော်တို့မှရှိတဲ့အင်အားကိုအစွမ်းကုန်အသုံးချဖို့ကမ္ဘာဒုက္ခသည်များနေ့မှာဂရုပြုပါတယ်လို့လည်းကုလသမဂ္ဂအတွင်းမှချုပ်ကပြောပါတယ်။ဒီနေ့မှာ COVID-19 ကအကာအကွယ်မဲ့ဒုက္ခသည်တွေအပေါ်တပူပေါ်နပူစစ်တယ်လို့ဖြစ်ခဲ့ရတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့ဒုက္ခသည်အဖြစ်နဲ့နေရစမှာပဲတချို့တွေက COVID-19 ကိုရင်ဆိုင်တုံ့ပြန်ရမှာအရေးပါတဲ့လူတွေအဖြစ်ထွက်ပေါ်လာခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကဒုက္ခသည်စခန်းတွေကဆလို့ဥရောပတိုက်ကစေယုံကြီးတွေအထိဒုက္ခသည်တွေဟာဆရာဝန်တွေသူနာပြုတွေဆရာဆရာမတွေနဲ့တခြားအရေးပါတဲ့လုပ်ငန်းတွေမှာဝင်ရောက်ပြီးအင်ရှင်လူမှုအဖွဲ့အစည်းကိုအထောက်အကူပြုပေးနေကြောင်းလည်းအတွင်းမှုချုပ်ကူတာရက်စ်ကပြောပါတယ်ကုလသမဂ္ဂအနေနဲ့ဒုက္ခသည်တွေနဲ့အတူရပ်တည်ပေးတော့မှာဖြစ်ပြီးစစ်ဘေးနဲ့ဖိနှိပ်ချုပ်ချယ်မှုတွေကြောင့်ဒုက္ခရောက်ပြီးထွက်ပြေးလာရသူတွေကိုနေထိုင်စရာဖန်တီးပေးဖို့ကအခြေခံတာဝန်တစ်ခုဖြစ်တယ်ဆိုတာကိုအမြင့်မှတ်သားထားမှာဖြစ်တယ်လို့လည်းအထူးရင်းမှုချုပ်ကိုတာရက်စ်ကပြောပါတယ်ခင်ဗျာ